လက်နက်ကင်ပြိပခါတွေရှိနေဆဲဖြစ်တဲ့ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကယားပြည်နယ်တွေကအိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေခိုလုံနေကြတဲ့စစ်ရှောင်းစခန်းတွေမှာကိုဗစ် -19 ကပ်ရောဂါကူးစက်ခံရမှုတွေရှိနေပါတယ်။ဒီလူတွေအတွက်အောက်ဆီဂျင်နဲ့တခြားအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့စစ်ရှောင်းတွေကိုကူညီပေးနေသူတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်အစုံနန်းလောင်ပြောပြပေးပါရှင်
။ကချင်ပြည်နယ်ဗမော်မြို့နယ်အတွင်း Robert Nichin Kriya မိဘမဲ့ဂေဟာချောင်းကဝန်ထမ်းစုစုပေါင်း80ကျော်တဲ့မှာ50ဝန်းကျင်ကိုကိုဗစ်ပိုးတွေ့ရှိလို့အဲ့ဒီလူတွေကိုတည်တံ့ခွဲထားပြီးတော့မိဘမဲ့ဂေဟာချောင်းကိုလည်းလော့ကဒေါင်းချထားတာပါ။အဲ့ဒီကျောင်းမှာနောက်ထပ်ကူးစက်သူတွေရှိသလားဆိုတာကတော့ထပ်မစစ်တဲ့အတွက်မသိရဘူးလို့ဗမော်ခရိုင်နှစ်ချင်းခရိယံလူမှုဖွံ့ဖြိုးရေးဌာနကတာဝန်ခံဦးထိန်မန်းတော်ကပြောပါတယ
်။ဖြစ်ဖြစ်တော့မသိတော့ဘူးဆံမကြီးမစစ်ဖြစ်ဘူးဟုတ်ကဲ့ဒါပေမဲ့စံတဲ့လူတွေလည်းတတအပြင်ထွက်ခိုင်းပေါ့လော့ကဒေါင်းလိုမျိုးအဲ့မှာပဲတက်ဆိုင်ရဆံမကြီးနဲ့ကျွန်တော်တို့အဲ့မှာပဲအတူတူပြစ်စုတောင်းချောက်အပြင်လည်းမထွက်ခိုင်းလော့ကဒေါင်းပုံစံတတကြည့်စားထားတာပေါ့
နေချင်းခရိယံအသင်းတော်ကကူညီနေတဲ့စစ်ရှောင်ဒုက္ခတဲ့စခန်း12ခုရှိပြီးတော့စစ်ဘေးဒုက္ခတဲ့ဥယျာဉ်က3000ရှိတဲ့ Robert's ခန်းမှာကိုဗစ်ရောဂါဝေဒနာခံစားသူ3ဦးရှိပါတယ်။ကျန်တဲ့စစ်ရှောင်စခန်းတွေကတော့ကိုဗစ်ရှိမရှိမစစ်ဆေးရသေးဘူးလို့တာဝန်ခံဦးထိန်မန်းတော်ကပြောပါတယ
်။အခုဟာအရင်ကလွန်ခဲ့တဲ့ရက်ပေါင်း20လောက်ဖြစ်တာ3ရက်လောက်ဖြစ်တယ်။အဲ့ဒါကြတော့သူတို့ဒီရှေ့တာမှာပဲလော့ကဒေါင်းလုပ်တယ်ကြီးကျွန်တော်တို့အဲ့လိုပဲပြုစုပြီးအဲ့လူတွေကပြန်ကောင်းလာပြီးအခုဖြစ်နေတာတော့၃ရောက်တော့ရှိရပါဆံပါဘုံဘော်ခရိုင်ကျွန်တော်တို့ကြည့်နေတာ12ခုရှိရဆံကိုဗစ်ဖြစ်တာတော့ Robert ပဲပေါ့ကျန်တာတော့မစစ်ရသေးဘူးပေါ့ဆံပါရယ်ကျွန်တော်တို့ဒီဘုံဘော်ခရိုင်မှာတော့အောက်ဆီဂျင်ဆက်ရုံမရှိတဲ့ခါကျတော့ကျွန်တော်တို့ဖကန်တို့မန်ဒီလိုကနေပြီးတော့တည်ယူရတဲ့ခါကျတော့ဒီတခိုင်လုံးနေနဲ့ကြည့်လိုက်လို့ဆင်တော့ဒီအောက်ဆီဂျင်ပြတ်လတ်မှုတော့ကျုံနေရတာပေါ့
ရှမ်းပြည်တောင်ပိုင်းဖဲခုံမြို့ကဒုက္ခသည်900ဝန်းကျင်ရှိတဲ့ယာယီစစ်ပေးရှောင်စခန်း၃ခုထဲမှာလဲမကြမ်းမမှာဖြစ်သူတွေရှိနေပြီးတော့ကိုနီကိုဟာနဲ့ကုသနေရပြီးအကူအညီလိုအပ်နေတယ်လို့ကိုရိုင်းစစ်ရှောင်တို့ဖြစ်တဲ့အုတ်ချုပ်ရေးမှုဟောင်းတို့က VOA ကိုပြောပါတယ
်စခန်းထဲမှာတော့ loss ရောနေမကောင်းတဲ့လူကတော့ကျွန်တော်တို့ကတက်တက်တနေရတော့ကျွန်တော်တို့ဖယ်ထားတာရှိတယ်အဲဒီလိုနေမကောင်းတဲ့ဟာတွေနောက်ပြီးနည်းနည်းချောင်းဆိုးတွေနောက်ပြီးလက်လုံးနဲ့ဟွာလာနေလာတဲ့ဟာတွေကျွန်တော်တို့တီးတက်တနေရတော့နေနေရတော့ကျွန်တော်ရထားတာရှိတယ်။မျိုးတော့ကိုးလက္ခဏာမျိုးတော့သူတို့ပြတဲ့တည်းနဲ့စမ်းတမ်းမဲ့ဟာမရှိတော့ကိုပြီးလက္ခဏာတွေပါရောကျွန်တော်တော့ဟိုမပြောနိုင်ဘူးပေါ့နော်။မျိုးဖလာဟိုအတီးရဲတွေကျွေးတယ်နောက်ပြည့်စာရီနဲ့စားခိုင်းတယ်နောက်ပြည့်တီးဦးတီးမီတွေကျူချဲပြီးမှဒီတိုင်းပဲတိုက်နေရတယ်ပေါ့နော်
။ကြားပြင်းနဲ့လွိုက်ကော်မြွတ်နဲ့အရှိဘက်ကျမှရှိတဲ့စင်စခန်းစစ်ရှောင်းစခန်းမှာလည်းကိုဗစ်ကူးစက်ခံရသူတွေရှိတယ်လို့ရွှေလွိုက်ကော်ပရဟိတအသင်းကဦးတန်းစိုးကပြောပါတယ်။
ဒီတက်ကွေးတွေလည်းဒီတက်ကွေးဖြစ်နေဆိုတော့အဲ့နေရာထိတော့ကျွန်တော်တို့ရောက်တော့သွားလို့မလိုဘူးပေါ့ဗျာ။ဒါပေမဲ့ကျွန်တော်ကြားနေရောစခန်းနေမှာအဲ့သူတို့တချို့ဆရာဝန်တွေဆရာဝန်တွေပါတယ်လေသူတို့တမီးသူဟာနဲ့အဲလာရမဟိုနေပေါ့။အဲကိစ္စဆောက်ရောက်တာတွေရှိပါတယ်။ဟိုစီးပစ်ဆိုင်ရာတွေပေါ့လေ။ဒါမှမဟုတ် testing နဲ့ specific တဲ့ကမ္ဘာကျွန်တော် 19 ဒီ covid 19တွေ့ရတယ်ဗျာ။
ရိုက်ကော်မြို့နယ်တစ်ဝိုက်မှာအနည်းဆုံးစစ်ရှောင်စခန်း၅ခုရှိနေပြီးတော့အဲ့ဒီဒေသတွေမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်နေတာကြောင့်တွာလာရိတ်ခဲခဲလို့ဒုက္ခသည်တွေကိုဗစ်ဖြစ်တဲ့အရေအတွက်အတိအကျမပြောနိုင်ပေမဲ့အတော်များများကူးစက်ခံရတယ်လို့လည်းပြောပါတယ်။ကိုဗစ်တတိယလိုင်းအတွင်းရောဂါပိုးကူးစက်သူနဲ့သေဆုံးသူတွေတိုးလာနေတဲ့မြန်မာနိုင်ငံမှာဩဂုတ်လ၁၂ရက်အထိစဉ်အရရောဂါပိုးကူးစက်သူစုစုပေါင်း34,400ကျော်ရှိပြီဖြစ်ပြီးသေဆုံးသူစုစုပေါင်းက12,600ကျော်ရှိပြီလို့ကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းအမတ်တကယ်ကူးစက်သေဆုံးသူအရေအတွက်တရားဝင်ထုတ်ပြန်ထားတဲ့ပုံများနိုင်တယ်လို့လည်းခန့်မှန်းကြပါတယ်။နိုင်ငံတော်မှာအပြစ်မထွက်ရအမိန်ထုတ်ပြန်ထားတဲ့မြို့နယ်ပေါင်းအနည်းဆုံး130ရှိသွားပြီဖြစ်ပြီးကျောင်းတွေရုံးတွေကိုလည်းဒီသတင်းမှထပ်တိုးပြီးတော့ဩဂုတ်လ22ရက်နေ့ထိဆက်ပိတ်ထားပါတယ်။